RF ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ကဘာနဲ့တလွှားအမျိုးသမီးများအားလိန်အကျန်းဖတ်မှုမှကာကွယ်ပေးဖို့လိန်ပိုင်းဆိုင်ရာအမျက်ထုတ်ခြင်းမှကာကွယ်ပေးဖို့တောင်းဆိုနေကြတဲ့အတန်တွေနှိမ့်စင်နဲ့အမျှကြားနေရပါတယ်။မကြသေးခင်ကာလကမှအမျိုးသမီးများအားလိန်အကျန်းဖတ်မှုမှကာကွယ်ပေးကြပါရန်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီကဂျွန်12ရက်နေ့မှာတိုက်တွန်းခဲ့ပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးများနဲ့ရပိုင်ခွင့်တွေကိုအပြည့်အဝရရှိရေးအတွက်အဖွဲ့ဝင်54နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂနိုင်ငံအားလုံးတညီတညွတ်ထဲစုပေါင်းဖိအားပေးကြဖို့အဲ့ဒီအစည်းအဝေးကနေတောင်းဆိုခဲ့ကြပါတယ်။ဒါအပြင်ကုလသမဂ္ဂငြိမ်းချမ်းမှုထိမ့်သိမ်းရေးတပ်ဖွဲ့ဝင်များသည့်၎င်းတို့တာဝန်ကြရာနေရာများမှာလိန်အလွဲသုံးစားလုပ်မှုများအနေနဲ့၃ပုံ၃ပုံသည်ခလေးများ18နှစ်အောက်ဆဲကျော်တက်များနှင့်ပတ်သက်နေကြောင်းဌာနတွင်အစီရင်ခံစာအရသိခဲ့ရတယ်လို့ဆိုပါတယ် UN ရဲ့ကြီးမားတဲ့လှုပ်အားကလူသားချင်းစာနာစိတ်ပါ UN ကအတိဒုက္ခရောက်နေသူတွေအတွက်မျှော်လင့်ချက်ရောင်ကြည်ပါအတိဒုက္ခရောက်နေသူတွေရဲ့ယုံကြည်မှုကအရေးကြီးတယ်လို့ကျမတီးခွင့်ရခဲ့တာကထိုင်းနိုင်ငံနိုဘိုဒုက္ခသည်စခန်းမှာဖြစ်ပါတယ်စစ်ပွဲတွေကြောင့်နိုင်ငံရေးမတည်ငြိမ်မှုကြောင့်ရွှေ့ပြောင်းနေရတဲ့ဒုက္ခသည်စခန်းထိုင်းမြန်မာနယ်စပ်တစ်လျှောက်၉ခုရှိပါတယ်ဒုက္ခသည်တွေကို UN ကကြီးမှုစောင့်ရှောက်ထားပါတယ်ဒါကြောင့်ဒီဒေသမှာနေရင်ဒီဒေသမှာဘလို့ဥပဒေမျိုးတွေရှိတယ်ဒီဥပဒေကကာကွယ်စောင့်ရှောက်ပေးမယ်ပြဿနာလုပ်တဲ့သူကိုအပြစ်ပေးအရေးယူရမယ်ရင်ငုံနှုတ်ပိတ်နေတဲ့သူမဖြစ်စေခြင်းဘူးဆိုတဲ့အလေးအထကိုဒုက္ခသည်တွေကိုလေ့ကျင့်ပေးခဲ့ပါတယ်။ဒါအပြင်အမျိုးသမီးအခွင့်အရေးခလေးတငယ်အခွင့်အရေးကိုသိရှိနားလည်စေခဲ့ပါတယ်။လူတို့အသိပညာပေးဟောပြောပွဲတွေကိုအမြဲတမ်းပြုလုပ်ပြီးသတင်းစကားပားကြပါတယ်။ဒီသတင်းစကားကကျမတို့လူအဖွဲ့အစည်းရဲ့ဘယ်နေရာမှစူးတက်ရောက်မှုရှိပါတယ်။ကျမတို့မြန်မာနိုင်ငံရဲ့ဒေသတွင်းဒုက္ခသည်ရှိတဲ့နေရာအကူအညီလိုအပ်တဲ့နေရာတွေမှာNGO, UN ဆိုတဲ့အဖွဲ့အစည်းတွေလည်းရှိနေပါတယ်။ NGO ဆိုတာ UN ဆိုတာအရက်သားတွေကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိပါတယ်။ NGO လုပ်သားကိုယ်စားလှယ်တွေကဒုက္ခသည်စခန်းထဲမှာရှိတဲ့စခန်းသူစခန်းသားတွေပေါ်ကောင်းရဲ့လား။သူတို့တဲကတချို့တွေကလိမ်ပိုင်းဆိုင်ရာကျူးလွန်ခဲ့ရင်ချိုးဖောက်အမျက်ထုတ်ခဲ့ရင်အလှရှင်တွေကအလှငွေချမပေးဘူးလို့ဖိအားပေးပြီးဥပဒေကျင့်ထုံးတွေကိုချမှတ်ခိုင်းလို့2009ခုနှစ်နောက်ပိုင်းမှာ UN မှာအလုပ်လုပ်သူကပြစ်မှုကျူးလွန်သူဆို UN ကအလုပ်ထုတ်ပါတယ်။သူ့နိုင်ငံကလည်းအပြစ်ပေးအရေးယူတယ်လို့ဒုက္ခသည်အဖြစ်နေထိုင်စဉ်ကကျမသိခွင့်ရခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့နေရာ၊ရွှေ့ပြောင်းဒုက္ခသည်စခန်း၊လူမှုကယ်ဆယ်ရေးအစရှိတဲ့ UN တာဝန်ရှိသူတွေအလုပ်လုပ်တဲ့နေရာမှာလူတွေဆင်းရဲဒုက္ခရောက်ကြပါတယ်။အကူအညီပေးနေတဲ့သူကမိကိုယ်သူကိုရိတ်ခါပေးမယ်ငွေချေးပေးမယ်ဆိုပြီးအတင်းအာရမပြုတ်ကျင်တာချိန်ချောက်တာမသင့်တော်တဲ့နေရာကိုကင်မိတာဖက်နှမ်းတာပုတိပုတ္တလောက်တာကလိန်ပိုင်းဆိုင်ရာချိုးပေါက်တာလိန်ပိုင်းဆိုင်ရာအမျက်ထုတ်တာလို့ခေါ်ပါတယ်ဒီလိုလဲသတ်မှတ်ပါတယ်ဒါကိုစခန်းထဲမှာ NGO လုပ်သား UN လုပ်သားတွေကလည်းကျူးလွန်လို့မရပါဘူးဒုက္ခသည်တွေကိုအမျိုးသမီးနဲ့ကလေးတွေကိုကူညီတဲ့အဖွဲ့တွေရှိပါတယ်စခန်းတွင်ဥပဒေကလည်းစောင့်ရှောက်ပါတယ်ကျူးလွန်တဲ့သူက NGO လုပ်သားစု NGO ခေါင်းဆောင်ကိုအသိပေးရပါမယ်အဖွဲ့အစည်းတိုင်းမှာတာဝန်ခံရှိပါတယ်သူတာဝန်ကအဖွဲ့အစည်းခေါင်းဆောင်စီကိုပို့ပေးရမှာပါမှားတယ်မှန်တယ်လို့ဆုံးဖြတ်ပိုင်ခွင့်တာဝန်ခံကလုပ်လို့မရပါဘူးလိန်ဝယ်ဆက်ဆံတာကိုလည်း NGO လုပ်သားကလက်မခံရပါဘူးဒုက္ခသည်စခန်းတွင်မှာရှိတဲ့ NGO လုပ်သားအားလုံး UN ရဲ့ကြင့်ထုံးကိုလိုက်နာရပါတယ် UN နဲ့ရှစ်ခီးဆက်နိုင်ဖို့အကျန်းဖတ်မှုကိုတိုင်ကြပါ UN ရောက်တဲ့နေရာတိုင်းမှာပြဿနာဖြေရှင်းသူပဲဖြစ်စေချင်ပါတယ်လူတန်ဖိုးပြန်လည်မြင့်တင်ဖို့က UN ရဲ့တာဝန်ပါလို့ဒုက္ခသည်တွေကိုဟောပြောဝဲလုပ်ပြီးဥပဒေနဲ့ရင်းနှီးအောင်လူအခွင့်အရေးနဲ့ရင်းနှီးအောင်လုပ်ပေးခဲ့ပါတယ်ဒုက္ခသည်ကိုဒုက္ခပေးမယ်လို့ဘသူမှမမျှော်လင့်တယ်လို့အကူအညီပေးနေတဲ့သူကမိကိုယ်သူကိုစော်ကားမယ်လို့မထင်ထားကြပါဘူး UN လုပ်သား NGO လုပ်သားကပြစ်မှုကျူးလွန်ရင်လဲတိုင်စရာနေရာမရှိဘူးလို့ထင်ပြီးမှုကင်းတော်တော်များများကိုအမှုပိတ်ချင်ကြပါတယ် အစီရင်ခံစာမတင်ပဲထားခဲ့ကြပါတယ်ဒါဟာပြုတ်မှုကျူးလွန်ဖို့အခွင့်အရေးပေးနေတယ်လို့ဖြစ်နေတယ်လို့ဝေဖန်ထောက်ပြပြောဆိုဆွေးနွေးတန်တွေကြေလောင်စွာကြားနေရတာဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံမှာ UN ရှိတဲ့နေရာမှာလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုကင်းစင်ရမယ်လို့လှုပ်ဆောင်နေကြပါပြီဒုက္ခတဲ့နစ်နာရင် UN ကရှေ့နေငှားပေးရတယ်လို့နစ်နာလို့တိုင်ကြားမဲ့ဒုက္ခတွေကလည်းအရေးယူဖို့အထောက်အထားနဲ့ထိရောက်မဲ့လူကိုတင်ပြပေးနိုင်ရမယ်လို့သတင်းစကားဆိုပေးရစီရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ